နိုဝင်ဘာလမှာကျင်းပတော့မယ်အမေရိကန်သမ္မတရွေးကောက်ပွဲနဲ့ပတ်သက်တဲ့သတင်းလှောက်ကိုဆက်လက်တင်ပြကြပါမယ်အမေရိကန်ပြည်ထောင်စုမှာတော့အဓိကနိုင်ငံရေးပြိုင်ဘက်ပါတီကြီးတစ်ခုဖြစ်တဲ့ Republican နဲ့ Democratic ကြားရွေးကောက်ပွဲမဲဆွယ်မှုတွေဟာတဖြည်းဖြည်းနဲ့အချိန်မြင့်လာနေပါပြီဒီလိုအချိန်မှာ Republican Party ဘက်ကကလေးကျွဲတထေးကြီး Donald Trump Democrat Party ဘက်ကနိုင်ငံသားရေးဝန်ကြီး Hillary Clinton နဲ့အထက်လွှတ်တော်အမတ် Bernie Sanders တို့ကြားဘသူကမြမအရေးကိုအလေးထားဆောင်ရွက်နိုင်မလဲလာမယ့်ရွေးကောက်ပွဲမှာဘသူကအသာစီးရနိုင်ခြင်းရှိတယ်လဲဆိုတာတွေနဲ့ပတ်သက်ပြီးအမေရိကရောက်မြန်မာတွေရဲ့အမြင်တွေကိုမျက်နှာနာချမ်းကမေးမြန်းပြီးတင်ပြထားပါတယ်ရှင်
။အခုဆိုရင်အမေရိကန်ပြည်ထောင်စုမှာဒီနှစ်ကုန်ကျင်းပမယ့်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်ဖို့အတွက်အိမ်ချက်မြေလုပ်ငန်းရှင်ကလေးအကျွဲတထေးကြီးဒေါ်နယ်ထရန့်က Republican Party ကိုကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းတရားဝင်ဖြစ်သွားခဲ့ပါပြီ။လာမယ့်နိုဝင်ဘာမှာကျင်းပဖို့ရှိတဲ့သမ္မတရွေးကောက်ပွဲကြရင်ဒီမိုကရက်တစ်ပါတီဘက်ကသမ္မတလောင်းဖြစ်လာနိုင်ခြင်းရှိတယ်လို့သုံးသပ်နေကြတဲ့ရခိုင်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။လောလောဆယ်ထိတော့ဒီမိုကရက်တစ်ပါတီဘက်မှာဘသူသမ္မတလောင်းဖြစ်လာမလဲဆိုတာမသေးကြသေးပါဘူး။ဒီမိုကရက်ပါတီတွင်မှာတော့နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်နဲ့ဗမာပြည်နယ်ထက်လွတ်တော်အမတ်ဘန်နီဆန်ဒါးစ်တို့နှစ်ဦးအချိန်နဲ့ရှင်ပြိုင်နေကြတာဖြစ်ပါတယ်။ဒီလိုအခြေအနေမှာသူတို့နှစ်ဦးတည်းကဘသူကပြိုင်ဘက်ဖြစ်တဲ့ Republican Party သမ္မတလောင်း Donald Trump ကိုရှင်ပြိုင်နိုင်မလဲ။ America ရောက်မြန်မာတွေကရော Donald Trump နဲ့ပတ်သက်လို့ဘလို့အမြင်တွေရှိတယ်လဲဆိုတာသိအောင်လို့ VOA မြန်မာပိုင်းရဲ့ Editor ဟောင်းတဦးဖြစ်တဲ့ဦးထွန်းအောင်ကိုအရင်ဆုံးမေးကြည့်ခဲ့ပါတယ်
။အဲ Donald Trump ကိုသူတို့လူတွေကရှင်နိုင်တာက Hillary Clinton ကပိုပြီးတော့ရှင်ပြိုင်နိုင်တယ်။ဘာလို့လဲဆိုတော့သူ့ရဲ့အတွေ့အကြုံနဲ့သူကပိုပြီးတော့အခွင့်အလမ်းကောင်းတယ်။ Bernie Sanders ကအမေရိကအများကသူတို့ကြည်တာကသူကလက်ဝဲနည်းနည်းဆန်တယ်ဆိုရှင်လည်းဆန်တယ်ဆိုပြီးတော့အဲ့လိုတွေ့ကြတယ်မဟုတ်ဘူးဒေါ်နယ်ထရမ့်ကဟိုဘက်ကတက်လာရင်အဲ့ဒါကိုသူကဖိပြင်းမှာအမေရိကနိုင်ငံကဆိုရှယ်လစ်နိုင်ငံဖြစ်သွားမယ်ဘာညာဆိုအမေရိကကဆိုရှယ်လစ်ဆိုစိတ်ကြောက်တာအဲ့တော့ခီလရီကလင်တန်ကကိုပြီးအခွင့်အလမ်းပိုးကောင်းတယ်ဒေါ်နယ်ထရမ့်ကနိုင်ွေးရ
အလားတူတက်ဆက်စ်ပြည်နယ်မှာနေထိုင်ပြီးတော့အမေရိကနိုင်ငံရေးကိုမပြတ်လေးလာနေသူဦးမျိုးအေးသိန်းကလည်းအထက်လွှတ်တော်အမတ်ဟောင်းလည်းဖြစ်သမ္မတဂရောဘဝနဲ့လည်းအိမ်ယူတော်မှာနေခဲ့ဘူးသူအမေရိကန်နိုင်ငံသားရေးဝန်ကြီးဟောင်းတာဝန်လည်းယူခဲ့ဘူးတဲ့ဟီလရီကလင်တန်လိုအတွေ့အကြုံရင့်ကျက်သူကသာဒေါ်နယ်ထရန့်ကိုရှင်းနိုင်လိမ့်မယ်လို့ယူဆပါတယ်ကြိုတင်ကောက်ယူထားတဲ့လူထုစစ်တမ်းတွေမှာတော့ Republican Party သမ္မတလောင်းဖြစ်တဲ့ဒေါ်နယ်ထရန့်ထက် Democrat Party ကိုယ်စားလှယ်နိုင်ငံသားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကလူထုထောက်ခံမှုမှာအနည်းငယ်အသာစီးရနေတယ်ဆိုပေမဲ့လာမယ့်သမ္မတရွေးကောက်ပွဲမှာလုံးဝအနိုင်ရလိမ့်မယ်လို့တော့အခိုင်အမာပြောနိုင်တဲ့အနေအထားမရှိသေးပါဘူး။ဒါနဲ့ပတ်သက်ပြီးဦးမျိုးအေးသိန်းကသူ့အမြင်ကိုအခုလိုပြောပါရစေ
။ဆိုတော့အောက်ခြေလူတန်းစားတွေက revolution style ပေါ့နော်။ပြောင်းလဲစရာတွေကတော့ရှိတယ်။ဒါပေမဲ့စကယ်တမ်းကြည့်လိုက်လို့ရရင်တော့အိုဘားမားလည်းခြိုက်တယ်လူက 50% လာနေလို့ရှိမှာ။မခြိုက်တဲ့လူက 3% လာရှိမှာ။ဒါပေမဲ့ဒီနိုင်ငံရဲ့ UU ကို control လုပ်ထားတဲ့လူတွေကလည်းစီးပွားရေးလုပ်ငန်းရှင်တွေကလည်းရသောကဖြစ်သူတို့ကကျောင်းလေးကြီးကိုကျွန်တော်ထင်လောက်တော့သိပြီးမချိုက်ကြအောင်ပြန်ဘုံနေမြဲကြားနေမြဲဆိုတဲ့စကားလူပေါ့နော်သိပြီးဖြစ်ဖြစ်လို့လေအများကြီးကျောင်းလဲသွားရင်သူတို့တို့ကြလည်းမကောင်းဘူးတိုင်းပြည်တို့ကလည်းမကောင်းတဲ့အတွက်ကြောင့်ဘာမှတကြီးကျောင်းလဲမလုံနိုင်တဲ့လူတွေပဲဆက်ပြီးတော့အရေးခံရမယ်လို့ကျွန်တော်ယူဆတယ်ဒါပေမဲ့လည်းအဲစိတ်မစားဖို့လည်းကောင်းပါတယ်စောင့်ကြည့်ရမလို့ဆိုတော့ပြောတော့အားလုံး50-50ကျော်ရှိရတာဒါပေမဲ့အဲ့မှာ3% of the paper got to power am le paper ga yo wa am le paper ba le jna muti ba tin da
ga de jwe tathe chi Donald Trump ye mae swae si yong ye main gon ma tu ye naingan cha ye mu wa ra tya mo shi pya win yaw tu re po tbo da muslim re ne patat de tbo da a myo tami re po khwa cha sat san mu shi ye sa de a chang ya re ne patat pi lo ma cha khana we ban thauk pya khan ya da le shi ba de u myo a tain ga ro Republican Party ba ga Donald Trump da tamra phit la yin အမေရိကန်မြန်မာဆက်ဆံရေးဟာလက်ရှိသမ္မတအိုဘားမားလက်ထက်ကလိုနှွေးထွေးမှုရှိမှာမဟုတ်ပဲဒီမိုကရက်ပါတီလောက်မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်အရေးစိတ်ဝင်စားမှာမဟုတ်ဘူးလို့သုံးသပ်ခဲ့ပါတယ် VOA မြန်မာပိုင်းရဲ့အယ်ဒီတာဟောင်းတဦးဖြစ်တဲ့ဦးထွန်းအောင်ကလည်းဒေါ်နယ်ထရန့်သမ္မတဖြစ်လာရင်ပြည်ပအရေးကိုအလေးပေးဆောင်ရွက်လိမ့်မယ်လို့မယူဆတဲ့အကြောင်းအခုလိုသုံးသပ်ခဲ့ပါတယ်
ဒီမြန်မာရေးစိတ်ဝင်စားမလားဦးစားပေးချက်ရှိမလားဆိုတော့အိုဘားမားတို့လောက်တော့ရှိမယ်မထင်ဘူးအဲသူကဒီပြင်ကိစ္စတွေသူကဟိုပို့ပြီးတော့လုပ်နေတယ်အမေရိကန်ရဲ့အယူစီဘွားကိုကြည့်ပြီးတော့အဲ့ဒါလုပ်ပါပဲဒီအာရှဘက်တို့ဘာလို့ညာတို့ဘက်လို့တော့သူကသိကြည့်တော့ကြည့်မှာမဟုတ်ဘူးသူကဒီတီတွင်းရေးရမှာသူကပို့ပြီးတော့အဲ့ဒါဟို ဦးစားပေးပြီးတော့သူကလုပ်ပါပဲ
။လာမယ့်ဇူလိုင်လ9ရက်နေ့မှာကျင်းပမယ်။ Republican Party ညီလာခံမတိုင်ခင်မှာတော့ Donald Trump ဟာ Democrat Party ဘက်ကသမရကိုယ်စားလှယ်လောင်းတဦးဦးနဲ့စကားစစ်ထိုးပွဲပြုလုပ်ဖို့လည်းရှိပါရဲ့ရှင်။